ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျဲမာချင်းဒီလူသားတဲ့အတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျဲမာရှင်လန်းစီဖို့ကျဲမာချင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ကျဲမာရည်လေးကတဲ့အစည်းစနာစဉ်ပြေလိုက်လျှောက်တမဲ့တိမ်သိသို့ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေ
းမျော်လင့်ခြင်းတန်တော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရစေ။ကျမ်းမပျော်ရွှင်လူပေါင်းတွင်စီစဉ်ပါတသီဝလန်နှင့်ဟင်းသီးဟင်းရွက်များဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။သောတာရှင်များရှင်အသီးနှံတသီဝလန်နဲ့ဟင်းသီးဟင်းရွက်တွေမှာကျမတို့ခန္ဓာကိုယ်ကြီးထွားရှင်သန်ဖို့အတွက်လိုအပ်တဲ့အဟာရဓာတ်တွေအားလုံးပါဝင်နေပါတယ်။အသီးနှံမြေပဲကလပဲစတဲ့အခုမှသီးတွေတတိဝလန်နဲ့ဟင်းသီးဟင်းရွက်တွေကဖန်ဆင်းရှင်ကိုယ်တိုင်စမရူအတွက်ရွေးချယ်ထားတဲ့အစာအာဟာရဖြစ်ပါတယ်။အဲ့ဒီအစာတွေကိုတဘာဝအတိုင်းပြင်ဆင်စားသုံးတာကကျန်းမာရေးကိုကောင်းမွန်စေပြီးအဟာရကိုဖြစ်စေပါတယ်။ခွန်အားကိုဖြစ်စေပြီးခန္ဓာရည်ရှိစေသလိုဉာဏ်ပညာကိုလည်းထက်မြက်စေပါတယ်။ဟင်းကပ်အမွေးကြိုင်နဲ့အစီရေမပါဘဲနွားနို့မလိုင်တွေနဲ့ပြင်ဆင်ထားတဲ့တစ်သီးဝလံတွေအသီးအနှံတွေဟင်းသီးဟင်းရွက်တွေကကျန်းမာရေးနဲ့အညီညွတ်ဆုံးအစာတွေဖြစ်ပါတယ်။အဲ့ဒီအစာတွေကခန္ဓာကိုယ်ခွန်အားနဲ့ကြံ့ခိုင်မှုတွေအပြင်တခြားအားကျစေတဲ့အစာတွေကမပေးနိုင်တဲ့ဉာဏ်ပညာထက်မြက်မှုတွေကိုလည်းဖြစ်စေပါတယ်။တစ်သီးဝလံအသီးအနှံနဲ့ဟင်းသီးဟင်းရွက်တွေမှာလူသားတွေရဲ့အသွေးအသားကိုဖြစ်စေတဲ့အာဟာရဓာတ်တွေအားလုံးပါဝင်ပါတယ်။ဒီချက်ကိုအသားဟင်းလျာတွေကမဖြစ်နိုင်ပါဘူး။သောတာရှင်များရှင်၊ကျမတို့ခန္ဓာကိုယ်ကိုကျမတို့စားတဲ့အစာတွေနဲ့တည်ဆောက်ပါရစေ။အဲ့ဒါကြောင့်အသားဟင်းလျာတွေမပါဘဲတသက်လိုဟင်းလျာတွေကိုအဟာရနှစ်တော်၎င်း၊ကျန်းမာရေးနှစ်တော်၎င်းပြည့်စုံညီညွတ်အောင်ပြည့်စင်နိုင်ပါရစေ။ကျမတို့အနေနဲ့အာလူးကိုဖောက်ပြုတ်ပြီးစားအနှဲငယ်၊မလိုက်အနှဲငယ်နဲ့စားရင်ကျန်းမာရေးကိုအထောက်အကူပြုပါရစေ။ကစွန်ဥကိုစားနဲ့မလိုင်တို့နဲ့ရောပြီးဖုတ်စားရင်အကောင်းဆုံးပဲဖြစ်ပါတယ်။ပဲမျိုးမျိုးကိုကြောက်ရွံ့တော်၎င်းဖောက်ရွံ့တော်၎င်းချက်ရွံ့တော်၎င်းအဟာရရှိတဲ့ဟင်းကောင်းတစ်ခွက်ကိုရရှိစေပါတယ်။ပါမုတ်ဖုတ်ရမှာဆိုဒါသုံးတာကကျန်းမာရေးကိုထိခိုက်စေပါတယ်။ဆိုဒါကအစာအိမ်ကိုရောင်ရမ်းနာကျင်စေပြီးခန္ဓာကိုယ်တစ်ခုလုံးကိုအဆိပ်ဖြစ်စေပါတယ်။သောတာရှင်အနေနဲ့စားကိုလျှော့စားပြီးမဆလာငရုတ်ကောင်စတဲ့ဟင်းခတ်အမွေးကြိုင်တွေကိုရှောင်ပါတစ်တီဝလံတွေကိုများစွာစားသုံးပေးပြီးထမင်းစားတဲ့အချိန်မှာဖြစ်ပေါ်တတ်တဲ့ရေငတ်မှုကိုပျောက်ကင်းစေပါတယ်ချက်ပြုတ်စားတာကိုလျှော့ပြီးတစ်တီဝလံတွေကိုတဘာဝတိုင်းစားတာကကျမတို့အတွက်ပိုမိုကောင်းမှုပါတယ်တစ်တီဝလံတွေကိုတံပြူဘူးတွေနဲ့စီတွတ်မလုပ်ပဲဖန်အိုးဖန်ခွက်နဲ့ဖန်ဘူးတွေနဲ့တတ်နိုင်သမျှတူထားဖို့ဖြစ်ပါတယ်အစာမကြေလေထိုးလေအောက်ယောဂသည်တွေအတွက်တက်တီဝလံမျိုးစုံကိုစားသုံးရမှာဖြစ်ပြီးတခါတည်းနဲ့အမျိုးများစွာကိုမစားသင့်ပါဘူးတက်တီဝလံတွေကကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အစာဖြစ်ပေမဲ့ထမင်းကိုဝလင်စွာစားပြီးတဲ့အခါမှာတော့တက်တီတွေကိုများစွာမစားသုံးသင့်ပါဘူးသောတာရှင်များရှင်ကျမတို့ရဲ့ခန္ဓာကိုယ်ကျန်းမာမှုဖြစ်စေပဲယောဂဖြစ်စေတဲ့အသားတွေကိုမစားသုံးပဲအာဟာရနဲ့ပြည့်စုံပြီးကတွင်းကောင်းစေတဲ့အသီးနှံဟင်းသီးဟင်းရွက်တစ်တီဝလံတွေကိုအစာထိုးသုံးဆောင်ကြဖို့ရန်စိတ်တူအားပေးချင်ပါတယ်။သောတာရှင်များရှင်လူသားတွေကိုအကျိုးပြုပြီးယောဂဗျာအပေါင်းမှကင်းဝေးစေဖို့ရ ရာသီသီးနှံနဲ့တည်တီဝလံတွေကိုစားသုံးကြပါစို့
တောတာရှင်များအားလုံးကျမ်းမာဒုက္ခဖြာဖြာနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
ကိုတိတ်ခါတော့ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့။
ချစ်တော်မိတ်ဆွေတို့ပြီးကြတဲ့ရက်ကတော့အပြုကညာမာရိထံကမာဆိုရှင်ကောင်းကင်တမန်တပါလာရောက်ချင်းရဲ့အကြောင်းကိုကျွန်တော်တို့ကြားခဲ့ရပြီဖြစ်တယ်။ဒီနေ့မှာတော့သခင်ခင်ယေရှုဖွားမြင်တော်မူခြင်းသခင်ယေရှုဒီလောကကိုမာရိဝမ်ပိုက်ထဲမှာပရိသတ်တွေဆွဲယူပြီးသွားတဲ့ခါမှာဆိုလို့ရှိရင်သခင်ယေရှုရဲ့ဖွားမြင်တော်မူခြင်းအကြောင်းကိုကျွန်တော်တို့ဆက်လက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်။ဒါကြောင့်မြောင်းနေခြင်းဓမ္မဒေသနာကနေမှနားထောင်နေကြတဲ့ချစ်တော်ဓမ္မမိတ်ဆွေတောတာရှင်တို့ယနေ့သင်တို့ရဲ့အသက်တာမှာဆိုရှင်လုံခြုံစိတ်ချဖို့သင်တို့နားမှာအမြဲတမ်းတည်ရှိနေတဲ့ဖခင်ကျွန်တော်တို့ပေါ်မှာဘလောက်ချစ်တယ်လဲ။ဒီအတွက်ကြောင့်သူဒီကောင်းခင်ရွှေမြို့တော်မှာရှိတဲ့ဖခင်ရဲ့ဇာတိကိုဆွန့်လွတ်ပြီးတော့လူစာတိတရားရာဂိုင်းနှုံးအဖြစ်လာရောက်ပြီးတော့ဂလောကကဘာကြီးမှာမွေးဖွားခဲ့တယ်။အဲ့ဒီမွေးဖွားခဲ့ရတဲ့အကြောင်းအရာကို ရှင်လုကာခရစ်ဝင်ခန်းကြီးနှစ်အငယ်၁ကနေ9ကိုကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကွက်ကွက်ကွက်ကွင်းတွေ့ရမှာဖြစ်ပါတယ်။ယောမအစိုးရကတနိုင်ကန်လုံးမှာရှိတဲ့လူအလုံးရဲ့စည်ရင်ကိုကောက်ယူဖို့ရန်အလိုရှိတယ်။ဒါကြောင့်တကောင်စည်ရင်မကောက်မီမှာလို့ရှိရင်လူတိုင်းလူတိုင်းဟာလို့ရှိရင်မိမိတို့ရဲ့မြို့ရွာတွေကိုပြန်သွားကြရတယ်။ယောသမွေးဖွားရစာတိမြို့ကတော့ဘက်လင်မြို့လို့ခေါ်တဲ့ဒါဝိဒ်ရဲ့မွေးဖွားတဲ့မြို့ဖြစ်တယ်။အဲဒီချိန်ကားလို့ရှိရင်ယောမဘရင်အော့ဂတ်စတကားလို့ရှိရင်သူ့ရဲ့ empire အတွင်းကနေမှလူတွေအားလုံးကိုတကောင်စည်ရင်ကောက်ယူဖို့ရန်အတွက်အမိန့်ပေးထုတ်ပြန်ခဲ့ပါတယ်။အဲဒီတကောင်စည်ရင်ကောက်ယူခြင်းဟာလို့ရှိရင်ပထမအချိန်ဖြစ်ပြီးတော့ရှူရီပြည်ကမြို့ဝင်ကိုရီနီအုပ်ဆိုးတဲ့အချိန်ဖြစ်တယ်။ယောသားတို့ရှင်ဂါလိလဲပြည်နာဇရက်မြို့ကနေမှယူဒာပြည်ဘက်လင်မြို့ကိုသွားခဲ့တယ်။သူဟာဘက်လင်မြို့သားဒါဝိဒ်ရဲ့အမျိုးနွယ်ဖြစ်တယ်။ယောသားတို့ရှင်မာရိကိုဘက်လင်မြို့သို့ခေါ်လာခဲ့တယ်ဘက်လင်မြို့ကိုရောက်တဲ့အခါမှာလို့ရှိရင်မာရိယာတို့ရှင်သားဦးလေးမွေးဖွားဖို့ရန်အတွက်အချိန်ကြာရောက်လာတယ်ဒါပေမဲ့ဘယ်တဲခိုခံဘယ်နေရာမှာအခန်းရှာလို့မရဘူးဘာကြောင့်လဲဆိုတော့အဲ့ဒီချိန်ခါမှာဆိုလို့ရှိရင်နေဒေတာတီတီကဒီဘက်လင်မြို့မြို့တွေကိုပြန်လာကြပြီးတော့တကောင်စင်းကောက်ယူဖို့ရန်အတွက်တကောင်စင်းပေးဖို့ရန်အတွက်ရောက်ရှိလာကြတဲ့အခါမှာဟောတယ်တွေခန်းမဆောင်တွေအကုန်လုံးကလို့ရှိရင်တဲခိုခံနေမှာလူတွေအပြစ်ဖြစ်နေပြီဒါကြောင့်ယောသနဲ့မာရိယာတို့ရှင်တဲဖို့နေရာကိုလိုက်ရှာတယ်။အဲ့ဒီချိန်မှာလို့ရှင်မာရိရဲ့ဘိုက်ကလည်းကိုဝင်ကအရင်မှရှိနေပြီ။ဖွားလူဆဲဆဲဖြစ်နေတဲ့အနာတရခံစားနေတဲ့မာရိဘဝအတ္တတာကိုကျွန်တော်မြင်အောင်ကြည့်ကြပါစို့။သူမတို့လည်းအဲ့လိုမျိုးခြေနေမျိုးနဲ့ရင်ဆိုင်နေရတဲ့ခါမှာသူမရဲ့ခင်မွန်းဖြစ်တဲ့ယောသကလည်းဘလောက်စိတ်ပူမလဲ။ဘလောက်တောကရောက်မလဲ။ဒီပရိသေရီယာတို့ရှင်ယောသနဲ့ဆက်နွယ်ပြီးတော့ရတဲ့ကလေးမုတ်ဖယ်နဲ့ဖျားသခင်ကိုတိုင်ကလာရောက်ပြီးတော့ပိတ်တည်းဆွဲယူခြင်းဖြစ်တဲ့အတွက်ကြောင့်ဒီသားလေးကိုမွေးဖို့ရန်အတွက်နေရာလိုက်ရှာခဲ့တယ်ချစ်တော်မိတ်ဆွေဝမ်းနည်းစရာပဲเนาะမာရိယာတို့ရှင်ဒီသားကိုမွေးဖို့ရန်အတွက်နေရာလိုက်ရှာတဲ့အခါမှာတဲစရာနေရာမရှိဘူးဒီတော့ကြောင့်သခင်ခရစ်တော်ကဒီလောကကမ္ဘာကိုလာရောက်တဲ့အခါမှာဆိုလို့ရှိရင်တဲစရာနေရာမရှိပါဘူးမိန်းကလေးတဘာဝရပိုက်လဲနာလာပြီးဖြစ်တဲ့အတွက်ကြောင့်နောက်ဆုံးမှာဆိုလို့ရှိရင်အားလက်တက်တဲ့နေရာကတော့သူတို့ရဝေးကလာတဲ့ခါမှာနွားတွေမြင်းတွေချီတဲ့အဲ့ဒီတင်းငုတ်ပေါ့နော်နွားတင်းငုတ်လေးတစ်ခုပဲကျန်တော့တယ်ဒီကမှာနွားတင်းငုတ်ကလေးတဲမှာတို့ရှိရင်ဝင်ရောက်ပြီးတော့အဲ့ဒီညမှာပဲသခင်ခရစ်တော်ကိုမာရိမွေးဖွားခဲ့တယ်ကြမ်းကြမ်းမာမာနဲ့ကလေးကိုမွေးဖွားခဲ့တယ်ကလေးကလည်းမွေးဖွားပြီးသွားတဲ့ခါမှာတို့မာရိရလို့ရှိရင်အခါတဲ့ကောင်းမွန်တတ်ရတဲ့နော်အဝိစားလေးနဲ့ပတ်ပြီးတော့ကောက်ရိုးလေးပုံမှာတို့ရှိရင်သခင်ခရစ်တော်ကိုတိတ်ခဲ့ပါတယ်ကလေးငယ်လေးကိုအဝိနဲ့ပတ်ရည်ပြီးတော့အဲ့ကောက်ရိုးလေးပုံမှာနော်နွားစကွက်လေးထဲမှာတိတ်ချင်းခံခဲ့ရတယ်ခရစ်တော်ဟာဆိုရှင်ဒီလောကကမ္ဘာကိုလာတဲ့ခါမှာမိတ်ဆွေကောင်းချစရာနေရာမရှိပါဘူးငှဲ့ကဆိုရှင်ကောင်းငင်မှာဝဲပြန်ပြီးတော့အချိန်တန်ခိုနားဖို့ရန်အတွက်တိုင်နှန်းရှိတယ်မြေကွင်းကလည်းသူ့မှာဆိုရှင်အချိန်တန်တဲခိုဖို့ရန်အတွက်မြေတွင်းရှိတယ်ဒါပေမဲ့ခရစ်တော်ကဒီလောကကိုလာတဲ့ခါမှာဆိုရှင်ဝမ်းနည်းစရာပါပဲလုံးဝလုံးဝကောင်းချစရာနေရာတောင်မရှိခဲ့ပါဘူးနောက်ဆုံးမှာဆိုရှင်နွားတင်းငုတ်လေးတဲမှာပဲမွေးဖွားပြီးတော့နွားစကွက်လေးတဲမှာပဲအိတ်ဆက်ခဲ့ရပါတယ်။ဒါကြောင့်အဲ့ဒီအဖြစ်ပြက်ခရစ်တော်မွေးဖွားတဲ့အဖြစ်ပြက်ကိုရှင်လုကာခရစ်ဝင်နှစ်အငယ်၈ကနေမှ20မှာသလိုရှိရင်တော့တိုးထိန်များအတွက်ကောင်းကင်တမန်တွေကသတင်းကောင်းပြောကြတယ်။အဲ့ဒီညမှာပဲလယ်ကွင်းတဲမှာသလိုရှိရင်သူတို့ရဲ့တိုးတွေကိုထိန်ချောင်းနေတဲ့တိုးထိန်တချို့ရှိတယ်။တိုးထိန်တွေရဲ့ရှေ့မှာသလိုရှိရင်ကောင်းကင်တမန်တစ်ပါးကရုတ်တရက်ပေါ်လာတယ်။သူတို့ပေါ်မှာသလိုရှိရင်ဘုရားသခင်ရဲ့ထံတော်မှာထွန်လင်းတောက်ပါတဲ့အလင်းရောင်ဟာတို့ရှင်ဖုံးလွှမ်းနေတယ်။သူတို့ဟာတို့ရှင်ကြောက်လွန်းလို့တုန်လှုပ်နေကြတယ်။ဒါပေမဲ့ကောင်းကင်တမန်ကတို့ရှင်သူတို့ကိုမကြောက်ကြပါနဲ့။ငါကသင်တို့အတွက်သတင်းကောင်းပြောဖို့ရောက်လာခြင်းဖြစ်တယ်။ဒီသတင်းကောင်းဟာတို့ရှင်သင်တို့နဲ့လူသားအားလုံးအတွက်ကြီးမားတဲ့ဝမ်းမြောက်ခြင်းကိုယူဆောင်လာတယ်။ဒီနေ့မှာဒါဝိဒ်ရဲ့မြို့မှာဆိုလို့ရှိရင်သင်တို့အတွက်ယေရှုခရစ်ဆိုတဲ့ကဲတင်တော်ရှင်သခင်ဟာဖွားမြင်ပြီအဲ့ဒီသူငယ်တော်လေးကိုအဝင်းနဲ့ပတ်ရပြီးတော့နွားစခွက်ထဲမှာဆိုလို့ရှိရင်တိတ်ထားတယ်ဆိုပြီးတော့ကောင်းကင်တမန်တွေကပြောတယ်ဒီချိန်မှာတော့ချင်းအဲ့ဒီနောက်မှာဆိုရှင်ဒီဟာမှန်ကန်တယ်ဆိုတာကိုသင်တို့သိရလိမ့်မယ်လို့ကောင်းကင်တမန်တွေကပြောတယ်မကြာမီချိန်မှာပဲကောင်းကင်တခွင်လုံးမှာဆိုရှင်ကောင်းကင်တမန်များနဲ့ပြည့်နေတယ်တိုးထိတ်နေကကောင်းကင်တမန်ပထမတော့တပါးပဲတွေ့ရတယ်။ကောင်းကင်တမန်တပါးကသိုးထိန်တွေကိုသတင်းကောင်းပြောပြီးသွားတဲ့ခါမှာဆိုရှင်ကောင်းကင်တခွင်လုံးမှာဆိုရှင်ကောင်းကင်တမန်တွေပြည့်နေတယ်။ဘာလို့ကြတာလဲ။အဲ့ကောင်းကင်တမန်တွေကအဲ့ဒီကောင်းကင်တမန်တွေကဆိုရှင်ဖျားသခင်ရဲ့ဂုံကျေးတော်ကိုချီးမွမ်းတည်ဆိုကြတယ်။ကောင်းကင်ပုံ၌ကြီးမြတ်သောဖျားသခင်သည် ဘုံကြီးတော်မူတဲ့တည်းမြေကြီးပေါ်၌လည်းငြိမ်သက်ခြင်းရှိတည်တည်းဟုဆိုတည်ဆိုကြတယ်တဲ့ကောင်းကင်တမန်တွေကအဲ့ဒီနောက်မှာဆိုရှင်ကောင်းကင်တမန်တွေကဆိုရှင်ကောင်းကင်ဘုံကိုပြန်ပြီးတော့တက်ကြသွားကြတယ်တဲ့တောထင်းတွေလည်းဘက်လင်မြို့ကိုသွားပြီးတော့ဖျားသခင်ပြောတဲ့အရာကိုကြည့်ရှုကြရအောင်လို့အချင်းချင်းတယောက်ကိုတယောက်ပြောကြတယ်တော်ထင်းတွေရလို့ရှိရင်မြန်မြန်ဆန်ဆန်သွားကြပြီးတော့မာရိယောသန်နဲ့တူနွားစခွက်ထဲမှာတိတ်ထားတဲ့သူငယ်တော်လေးကိုဖူးတွေ့ကြတယ်။တော်ထင်းတွေရလို့ရှိရင်ကောင်းကင်တမန်ပြောတဲ့သူငယ်လေးအကြောင်းကိုလူများအားပြောပြကြတယ်။ကြားရသူတွေအားလုံးကဆိုရှင်အံ့ဩကြတယ်။မာရိကလည်းဒီအကြောင်းအရာအလုံးစုံကိုမှတ်သားထားပြီးတော့စဉ်းစားတွေးတော့နေတယ်။တော်ထင်းတွေရလို့ရှိရင်ပြန်သွားကြပြီးတော့သူတို့ကြားခဲ့မြင်ခဲ့တဲ့အကြောင်းအရာတွေအတွက်ဖျားသခင်ရဲ့ဂုဏ်ကျေးဇူးတော်ကိုချီးမွမ်းကြတယ်။ချစ်တော်မိတ်ဆွေဒါကြောင့်ပထမဆုံးခရစ်တော်မွေးဖွားလာတဲ့အခါမှာသိုးထင်းတွေကပထမဆုံးခရစ်တော်ကိုဖူးမြင်နိုင်ခဲ့တဲ့သိုးထင်းရှင်များဖြစ်တယ်။ဒါကြောင့်ဖခင်သခင်ကသူနဲ့အတူဝမ်းမြောက်ဖို့ရန်အတွက်သိုးထင်းတွေကိုအရင်ဆုံးစေလိုခဲ့ခြင်းဖြစ်တယ်။ဒါကြောင့်တပလောက်အံ့ဩဖို့ကောင်းတယ်။ဖခင်သခင်ပန်တီးလို့ဖြစ်လာတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်ခရစ်တော်မွေးဖွားတဲ့အခါမှာလို့ရှိရင်ကောင်းကင်တမန်တွေကစဝမ်းမြောက်ဝမ်းသာတယ်ဆိုတာတွေ့ရတယ်။ဒါကြောင့်ကျွန်တော်တို့လူသားတွေကဘလောက်ဝမ်းမြောက်ဖို့ကောင်းသလဲ။ခရစ်တော်ဘုရားမွေးဖွားတဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တို့လူသားတွေကခရစ်တော်ကိုချက်ချင်းမတွေ့နိုင်ဘူး။ဘာကြောင့်လဲ။မျောလင်းနေတဲ့အရာကအခါတည်းအကြီးကြီးမျောလင်းကြတယ်။ဒါပေမဲ့ခရစ်တော်ဘုရားမွေးဖွားတဲ့ခါမှာဆိုလို့ရှိရင်ခရစ်တော်ကခေါင်းချစရာနေရာမရှိတဲ့နေရာမှာမွေးဖွားတဲ့အတွက်ကြောင့်လူတွေကမတွေ့ကြဘူး။ချက်တော်မိတ်ဆွေတို့။ဒါကြောင့်ခရစ်တော်ဘုရားကဆိုရှင်လောကကမ္ဘာကြီးပေါ်မှာမွေးဖွားခဲ့တယ်ဆိုတာကိုကျမ်းစာထဲမှာဆိုရှင်မှတ်တမ်းတင်ထားတာဖြစ်ပါတယ်။အဲ့တော့ချစ်တော်မိတ်ဆွေသခင်ခရစ်တော်ကကျွန်တော်တို့အတွက်မွေးဖွားခဲ့ပြီကျွန်တော်တို့ကလို့ရှိရင်ဝမ်းပန်းတသာနဲ့ဝမ်းမြောက်ဖို့ကျွန်တော်အရေးကြီးတယ်ကျွန်တော်တို့အတွက်မွေးဖွားခဲ့တဲ့အတွက်လောကကမ္ဘာကြီးမှာခရစ်တော်လာခြင်းအပြင်ကျွန်တော်ဘလောက်ဝမ်းသာဖို့ကောင်းလဲမိတ်ဆွေဘလောက်ဝမ်းမြောက်ဖို့ကောင်းလဲဒါကြောင့်သိုးထိန်တွေကဝမ်းပန်းတသာနဲ့ဖျားကုန်တော်ကိုချီးမွမ်းတယ်လို့ယနေ့မိတ်ဆွေလည်းခရစ်တော်ရဲ့မွေးဖွားခြင်းကိုချီးမွမ်းထောပနာပြုဖို့အရင်အရေးကြီးတယ်ဖျားခြင်းရဲ့ကုန်တော်ကိုကျွန်တော်တို့ချီးမွမ်းပါဖျားသခင်ကဘလောက်ကောင်းမြတ်တယ်လဲဖျားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့ကမြည်ဆန့်ပြီးပြီဖြစ်တဲ့အတွက်ကြောင့်ဖျားကုံတော်ကိုအရောက်တိုင်းချီးမွမ်းနိုင်ကြပါစေလို့ဆုတောင်းထာနာပြုရင်းနဲ့နေကုန်းချုပ်ပါတယ်အားလုံးပေါ်ဖျားကောင်းကြီးချပေးပါစေဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တည်ရှိတော်မူသောဖဖျားကိုရောသည်ဤလောကကမ္ဘာမှာလာရောက်တဲ့အခါမှာခေါင်းချစရာနေရာမရှိဘဲနဲ့အလုံးမပင်နှိမ့်ချလာသော North Square ထဲမှာပဲမွေးဖွားခဲ့ပါ၏နွားတင်းငုတ်ထဲမှာမွေးဖွားခဲ့သောရှင်သခင်သည်ကမ္ဘာလောကနှင့်စัจ java ဝရကြီးကိုစွန့်ဆန့်သောရှင်ဘုရင်ဖြစ်ပါ၏ဒီတော်ဖဖျားကိုယ်တော်ရဲ့နောနာခံခြင်းအပြင်တမန်တော်ကိုကဲတင်ခဲ့တဲ့အတွက်လည်းကျေးဇူးတော်ချီးမွမ်းပါတယ်။ယနေ့ကိုရရှင်ပြားရဲ့ဤကဲသို့နှိမ့်ချခြင်းအသက်တာဖြင့်တမန်တော်ရဲ့အသက်တာအတွက်လာရောက်ကဲတင်ခဲ့တဲ့အခါမှာယနေ့ဤသတင်းသကားကိုကြားခြင်းအပြင်တမန်တော်ကိုစိတ်နှလုံးသွင်းပါလို့ဒီကိုရောဖျားကိုအမြဲတမ်းဖယ်ယမ်းပြီးကိုရောနဲ့တူလက်တွဲနိုင်ဖို့ရန်အတွက်မားတော်မီကြောင်းတပိုက်တော်တာလသခင်ခရစ်တော်၏နာမတော်ကိုမြည်ပြည့်စတောင်းပါれဖဖျားအာမင်
မျော်လင့်ခြင်းတန်တော်တာရှင်မိတ်ဆွေများကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ဤရလီတည့်ဖြစ်ပါစေလို့နှုတ်ခွန်းဆက်သားလိုက်ပါတယ်။မိတ်ဆွေများတို့ကောင်းမြတ်ဆုံးလင်းတော်မူသောအဖထာရဘုရားသခင်ရဲ့ဂုဏ်ကျေးဇူးတော်အပေါင်းကိုချီးမွမ်းကြပါစို့။မိတ်ဆွေများတို့ရှင်ဒီနေ့မှကျမတို့တူစီအတွက်ခွန်အားယူစရာသတင်းစကားလေးရဲ့ခေါင်းစဉ်ကကောင်းကင်ဘုံဤလေကားဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။နှုတ်ကပတ်တော်ကိုနှလုံးသွင်းကြပါစို့။ဤရကအချာမဟုတ်ဖျားသခင်ဤဘုံဘိမ့်မှန်ကောင်းငင်တကဝဖြစ်သည်တကားကဘာဦးချမ်းခန်းကြီး28အငယ်19မိษွေများတို့ယာကုတ်ဟာအချင်းစာရိတ္တပြည့်စုံသူမဟုတ်ပါဘူးသူရဲ့ဖခင်သူရဲ့အကိုသူရဲ့ဝိညာဉ်ရေးနဲ့ဖျားသခင်ပေါ်မှာအဖြစ်တွေလုံးမခဲ့ပါတယ်မိษွေများတို့ကောင်းတဲ့ပုဂ္ဂိုလ်ကြီးတွေဖျားသခင်မျက်နှာသာပေးတဲ့သူတွေရဲ့အပြစ်အားနည်းချက်တွေကိုသမချမ်းစာရုံမြတ်ထင်မှာမှတ်တမ်းတင်ထားတာတွေ့ရပါတယ်သူတို့တွေရဲ့အပြစ်ချုပ်ရင်းမှုတွေကိုသူတို့ရဲ့ကောင်းမြတ်အားသာချက်ချက်ပုံမှုမှတ်တမ်းတင်ထားတာကိုတွေ့ရပါတယ်အဲ့ဒီပုဂ္ဂိုလ်ကြီးတွေဟာစုံစမ်းဖျားယောင်မှုကိုခံရပြီးမကြခဏကြာရှုံးခဲ့ကြပါတယ်ဒါပေမဲ့သူတို့ဟာခရစ်တော်ရဲ့သင်တန်းကြောင်းမှာနမူနာယူတတ်ဖို့စိတ်ဆန္ဒရှိကြပါတယ်ဒီပုဂ္ဂိုလ်ကြီးတွေကို အပြစ်ကင်းစင်တယ်လို့ကျမတို့ကိုဖော်ပြပေးခဲ့မယ်ဆိုရင်ဖြောင့်မတ်ခြင်းကိုရရှိဖို့ကြိုးစားနေကြတယ်ကျမတို့တူဦးစီအတွက်စိတ်တက်ကြစရာဖြစ်စီပါလိမ့်မယ်။ဘာကိုဖော်ပြပေးထားသလဲဆိုရင်အပြစ်ရှိတဲ့သူတွေကိုအလိုအလျောက်ဘုရားသခင်ကအပြစ်လွတ်သင်ပုံးချေပေးပါမှာမဟုတ်ကြောင်းဖော်ပြထားပါတယ်။ဖျားရှင်သည်သခင်ဤမျက်နှာသာအပေးဆုံးသူရဲ့အပြစ်ကိုမြင်ပြီးထိုသူကိုမျက်နှာသာသိပ်ပြီးမရသူထက်ပိုပြီးဒဏ်ခတ်ပါတယ်။မိတ်ဆွေများတို့အပြစ်နဲ့အမှားတွေရှိတဲ့လူသားတွေကြားထဲမှာလူစာတိခံယူတဲ့ဖျားသခင်ရဲ့သားတော်ကပြေဝဆုံးနေတဲ့ပင်ကိုယ်စရိုက်ရှိသူအဖြစ်ကျမတို့ကိုပြညွန်ထားတော်မူပါတယ်။မိတ်ဆွေများတို့ယေရှုခရစ်တော်သည်လူသားအဖြစ်လူသားတွေကြားမှာသွာလာလှရှားခဲ့ပါတယ်မိတ်ဆွေများတို့ယာကုပ်အနေနဲ့သူ့ကိုအတွက်ပေးမဲ့သားဦးအရာကောင်းချီးမင်္ဂလာတွေကိုသခင်ဖြစ်သူစီကနေလိန်လေပြီးရယူခဲ့ပါတယ်သူ့ကိုသားဦးအရာကောင်းချီးမင်္ဂလာကိုဖခင်သခင်ကပေးမဲ့ဂရုတော်ကိုသူစောက်ဆိုင်ခဲ့မယ်ဆိုရင်ယာကုပ်အနေနဲ့သူ့ရည်ချင်းနဲ့သူရရှိနိုင်ပါတယ်ဒါပေမဲ့သူဟာမဆောက်နိုင်ပဲတခုခုလုံးမှဆိုပြီးဖျားသခင်ရဲ့လှုပ်ဆောင်ချက်ကိုမဆောက်နိုင်ဖြစ်ခဲ့ရပါတယ်။မိတ်ဆွေများတို့ယာကုပ်ဟာသူ့ရဲ့နီလန်းတွေကိုသူတယောက်တည်းစူးစမ်းခဲ့တဲ့အတွက်သူ့ရဲ့ဘဝတက်တာမှာစိတ်ဓာတ်ကျစရာများစွာနဲ့ကြုံတွေ့ခဲ့ရပါတယ်။ဒါပေမဲ့ဖျားသခင်သည်ယာကုပ်ကိုလုံလုံလည်လည်မဆွနှုတ်ခဲ့ပါဘူး။ဖျားသခင်ရဲ့တနာခြင်းကရုဏာကလမ်းမာပြီးယုံကြည်မှုနဲ့နေတဲ့သူ့ရဲ့အစေခံပေါ်မှာကမ်းလှမ်းပြီးလျက်ရှိနေပါတယ်။ဖျားသခင်သည်ပထမဦးစွာယာကုပ်ကိုဒုက္ခရောက်စေပြီးတီးခံမှုသင်ငန်းစာတွေကိုနားလည်သဘောပေါက်စေခဲ့ပါတယ်။ဖျားရှင်ထံတော်မျက်စီမှာယာကုပ်အနေနဲ့အောက်ကျုပ်လက်ခံမှုရှိလာအောင်ခွင့်ပြုခဲ့ပါတယ်။ဖျားသခင်သည်ယာကုပ်ကိုသူဘာလို့အချက်ရှိတယ်လဲဆိုတာကိုတနာကရုဏာမေတ္တာအဖြင့်ဖော်ပြပေးခဲ့ပါတယ်။မိတ်ဆွေများတို့အမှန်တကယ်ယာကုပ်လိုအပ်နေတာကကယ်တင်ရှင်ပဲဖြစ်ပါတယ်။မိတ်ဆွေများတို့ယနေ့ကျွန်မတို့တူးစီအတွက်အမှန်တကယ်လိုအပ်နေတာကမိမိတို့ရဲ့စိတ်နှလုံးထဲယေရှုခရစ်တော်ကိုဖိတ်ခေါ်ဖို့ရန်ဖြစ်ပါတယ်။မိတ်ဆွေများတို့ခရီးသွားပြီးမောပန်းနေတဲ့ခီးတဲ့ကြီးရာကုတ်ဟာမြေကြီးပေါ်မှာခဲတလုံးကိုမိအောင်ပြီးလဲလျောင်းအိတ်လျက်ရှိနေပါတယ်။သူအိတ်နေစီမှာပဲသခင်ဖျားကသူ့ကိုယူပါရုံတစ်ခုပေးလိုက်ပါတယ်။အိမ်မက်ထဲမှာတောက်ပြောင်နေတဲ့လေကားကြီးတစ်ခုကိုသူမြင်ရပါတယ်။လေကားရဲ့ခြေရင်းကမြေကြီးပေါ်စိုက်ပြီးအဲ့ဒီလေကားကြီးကအထက်မိုးကောင်းကင်အထိရောက်ခဲ့ပါတယ်။အဲ့ဒီလေကားပေါ်မှာကောင်းကင်တမန်တွေတက်လိုက်ဆင်းလိုက်ပြုတ်လုံနေတာကိုယာကုပ်မြင်တွေ့ခဲ့ရပါတယ်။အဲ့ဒီလေကားရဲ့အထက်မှာတော့သခင်ဖျားရဲ့ဘုံတကူတော်ကရှိပြီးယာကုပ်ကိုကောင်းမြတ်အားပေးလျက်ရှိနေပါတယ်။မိတ်ဆွေများတို့ယာကုပ်ဟာသူ့အနေနဲ့အိမ်နဲ့ဝေးကွာနေပေမဲ့ဖျားရှင်ရဲ့ထိန်ချုပ်မှုအောက်မှာရှိကြောင်းဖျားသခင်ကသူ့ကိုအိမ်မက်အားဖြင့်အာမခံပေးပါတယ်။ထွက်ပြေးထိန်းရှောင်သူတူပြတဲ့ယာကုပ်ကိုသူအိတ်ချတဲ့မြေနေရာကသူနဲ့သူ့ရဲ့နောင်လာနောင်သားတွေကိုပေးအပ်သွားမှာဖြစ်ကြောင်းဖျားရှင်ကယာကုပ်ကိုပြောပြပါတယ်ဖျားရှင်သည်မဟာကရုဏာတော်ဂရုတော်နဲ့ပြည့်စုံတော်မူတဲ့အရှင်ဖြစ်ပါတယ်ရှေးဘိုးဘေးကြီးတွေရဲ့ယုံကြည်ခြင်းအသက်တာကိုကြည်လျက်ယေရှုခရစ်တော်အားဖြင့်အသက်ရှင်ကြပါစို့နှုတ်ကပတ်တော်မြတ်ကိုနှလုံးသွင်းကြပါစို့ဆလံကျမ်းခန်းကြီး119အငယ်82နှုတ်တော်ထွက်တရားတော်သည်ရွှေငွေအထောင်အပေါင်းထက်မကအကျနှုတ်၌တာ၍ကောင်းပါ၏မိတ်ဆွေများတို့သာရဖျားသခင်ရဲ့နှုတ်ကပတ်တရားတော်မှာမွေလွန်လျက်တရားတော်အားဖြင့်အသက်ရှင်နေထိုင်သွားကြပါစို့မိတ်ဆွေတယောက်စီတိုင်းပေါ်သာရဖျားသခင်ထံတော်မျက်စီမှငြိမ်သက်ခြင်းကောင်းကြီးမင်္ဂလာများတွန်လောင်းချပေးပါစေ
ချစ်ချင်းမြတ်တာကြောင့်လေးဟောကြတယ် ญาติတော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ